အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတဲ့အထိမြန်မာအစိုးရကအနောက်နိုင်ငံတွေနဲ့နှိစက်ဖို့ကြိုးပမ်းနေတာကိုကြိုဆိုပေမဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုတော့အထူးကဲခံနိုင်မှာမဟုတ်တဲ့အကြောင်းတရုတ်စုရပိုင်သတင်းစာရဲ့ဆောင်းပါးတစ်စောင်ကတော့သတိပေးလိုက်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်အမေရိကန်နိုင်ငံရဲ့ဝန်ကြီးတူမြန်မာနိုင်ငံသွားမဲ့ခီးစဉ်ဟာတတမန်မဟာမိတ်ဆက်ဆံရေးတွေမှာတရုတ်နိုင်ငံထက်အမေရိကန်နဲ့ပုံမနှိစက်မှုရှိလာစေကြိုးပမ်းမှုဖြစ်ပြောဆိုတာတွေရှိလာနေတယ်လို့တရုတ်စုရပိုင် Global Times သတင်းစာမှာဒီကနေ့ပဲရေးသားလိုက်တာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကတော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတွေဟာတိုးတက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးမှုတွေအတွက်အထောက်အကူဖြစ်စေလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။မြန်မာစုရရဲ့အထက်ကမဟာမိတ်ဖြစ်အများကမြင်နေကြတဲ့တရုတ်နိုင်ငံရဲ့ခေါင်းဆောင်ဖြစ်တက်လာမဲ့သူတူဦးဖြစ်နဲ့အများကခံမှန်းထားကြတဲ့လက်ရှိဒုသမရရှီချင်ပင်းနဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့ဒီတစ်ပတ်စောပိုင်းတရုတ်နိုင်ငံမှာတွေ့ဆုံရမှာတော့စီးရဲဆိုင်ရာဆက်ဆံရေးတွေတိုးမြင့်သွားဖို့တရုတ်စုရဘက်ကကမ်းလှမ်းခဲ့ပါတယ်။ဒီသတင်းမှာတရုတ်နိုင်ငံရဲ့တန်တမာရေးဩဇာကြီးထွားလာနေတာကိုတံပြန်သွားနိုင်ဖို့အမေရိကန်ကကြိုးပမ်းနေတယ်လို့အများကခံမှန်းနေပေမဲ့လည်းအမေရိကန်စုရအနေနဲ့တရုတ်နိုင်ငံဟာလည်းမဟာမိတ်တန်းပြည်တစ်ခုဖြစ်ဒီလိုရည်ရွယ်ချက်မျိုးမရှိတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဝန်ကြီးကလင်တန်ခီးစဉ်မစမီမနေ့တုန်းကပဲပြောဆိုခဲ့တာလည်းဖြစ်ပါတယ်။